မြန်မာနိုင်ငံမှာကျင်းပနေတဲ့ရှစ်တောင်အာရှအကစားပြိုင်ပွဲမှာမြန်မာဘောလုံးအသင်းရှုံးနိမ့်သွားခဲ့တဲ့အပေါ်မှာစိတ်မကောင်းဖြစ်မိတဲ့အထက်မှာပြည်ပမှာရှိနေတဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်။နှစ်ပေါင်း44နှစ်အတွင်းအရှင်အဖြစ်ပထမဆုံးအကြိမ်ပြန်လည်ကျင်းပခဲ့တဲ့အချိန်မှာမြန်မာအသင်းဘိုးဆွဲတဲ့အထိအောင်မြင်မှုရရှိခြင်းပေမဲ့မြန်မာဘောလုံးအသင်းပြိုင်ပွဲကထွက်လာရပြီးပရိသတ်တွေပြဿနာဖြစ်ခဲ့တဲ့အပေါ်မှာစိတ်မကောင်းဖြစ်မိတယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့မြန်မာလက်ရေးစင်ကစားသမားဟောင်းကိုရင်ထွေးကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာလက်ရေးစင်ကိုသမားဟောင်းကိုရင်ထွေးကိုကိုရင်နိုင်ကဆက်သွယ်မိမြန်ထားပါတယ်ရှင်
။ကိုရင်ထွေးကလက်ရေးစင်ကိုသမားဟောင်းတယောက်အနေနဲ့ဒီပွဲရှုံးသွားတာဘာကြောင့်ရှုံးသွားတယ်လို့မြင်မိလဲ
။ကျွန်တော်ပထမတပွဲလေးကြည့်တယ်ဗျာထိုင်းနယ်ပွဲတော့ထိုင်းနယ်ပွဲကဒီမြန်မာဘောလုံးတင်းကတော်လေးကိုကျူးကျူးကြတာကလာတာတွေ့ရတယ်ဒီပွဲကျတော့ဘယ်လိုဖြစ်လဲဆိုတော့နည်းနည်းလေးပေါ့တယ်လို့ညင်းနေကြကျွန်တော်အနေနဲ့ပေါ့ဒီပွဲကိုကစားရင်နိုင်မယ်ဆိုတဲ့ပုံစံနဲ့ကစားတဲ့အခါကျတော့အင်ဒိုနီးရှားလည်းသူကသေးနိုင်မှတက်မယ်သေရင်နဲ့ရှုံးဆိုရင်ထွက်မယ်ဆိုတော့သူတို့မင်းကအာဂျူမန်တန်တဲ့တယောက်ချင်းရောအပြင်လိုက်ကိုကစားတဲ့အတွက်မင်းတို့ဘက်နဲ့သူတို့နိုင်သွားတယ်လို့မြင်ရတာပေါ့နော်အဲ့ဒီအချိန်မှာအဲ့ဒီအချိန်ကျမှနောက်ကပြပမာလိုက်နောက်ကနေပြလိုက်ပြီးအတင်းပြပြလိုက်ကစားတယ်ဒါပေမဲ့လည်းအင်ဒိုနီးရှားရဲ့နောက်ကတို့ကိုယ်တော့မချုံနိုင်ဘူးပေါ့ရမချုံနိုင်တဲ့အတွက်ဒီဘွယ်ရှုံးသွားတယ်ဒါပေမဲ့လည်းကစားတာတော့အားလုံးကတော့အားကျုံးမှတည်းကစားတော့ကျွန်တော်တို့ကြည့်ရတာတော့အားလုံးကတော့တက်တက်ဟိဖို့ပဲဘာဖြစ်ဖြစ်ကျွန်တော်တို့တော့ကိုယ်ဗမာဆိုလို့ဗမာ90နဲ့ပေါ့လေကြည့်ရင်းနဲ့ TV မှာကြည့်ရင်းတော့အားမလို့အားမရဖြစ်လာခဲ့တာကိုမြင်ရတယ်ဗျာနည်းနည်းလေးပော့ရှော့မှုလေးတွေကိုမြင်ရတယ်ရှော့ရှော့ပော့ပော့ကစားတဲ့စိတ်ဓာတ်လေးတွေကိုမြင်ရတယ်ဗျာ
ဒီပွဲမတိုင်ခင်ကတော့ဘလောက်ထိဒီမြန်မာအသင်းကိုကိုရင်ထဲတို့မျှော်မှန်းခဲ့လဲ
ကျွန်တော်ထိုင်းဘွက်ကြည့်လိုက်တယ်ကြာထိုင်းဘွက်ကြည့်လိုက်တော့ဗမာဘောလုံးနဲ့ဒီထိုင်းအသင်းဆိုတာထိုင်းဆိုတာကတော့ကျွန်တော်တို့ခင်တဲ့ရပဲထိုင်းဆိုထိုင်းနဲ့ဗမာတော့ဟိုချင်းနေဒီကစားကြတော့ဟောထိုင်းနဲ့ကစားထိုင်းကစားတဲ့အခြေအနေမျိုးလားကစားအဲ့လိုအခြေအနေမျိုးခြေကစားကွက်ရှိတယ်လို့ကျွန်တော်တွက်ထားလိုက်ရင်ပြီးတော့ကျွန်တော်တွက်ထားတာဒါတော့လည်းဆိုဖိုင်နယ်တော့တက်မယ်ဆိုပြီးကျွန်တော်တွက်ထားတာခင်ဗ
ျဒီပွဲအခုလိုမနိုင်ဘဲနဲ့မြန်မာအသင်းထွက်လိုက်ရတဲ့ပုံမှာအစိတ်ထဲမှာရောဘယ်လိုဖြစ်မိလဲ
ဟောကိုကတော့ဗျအရှင်အသင်းပေါ့ဗျာအားဖြင့်အရှင်အသင်းဆိုတာဘာပဲမြန်မာပြည်ဆလာနဲ့ဘာပဲရောက်ဆုံးချိန်ဒီအောင်အိုဘလူးဘောတယောက်ချင်တယ်ဆိုတဲ့ဆန္ဒလေးတော့ရှိတာပေါ့ပရိသတ်လာရှိတဲ့ပရိသတ်ကိုကျွန်တော်တို့အပြင်မှာရှိတဲ့ TV ရကြည့်တဲ့ပရိသတ်တွေကဘာပဲဖြစ်ဖြစ်ဗမာဆိုတဲ့ဂုံကိုစောင့်ကြည့်နေတယ်ဒါကြောင့်မို့ကျွန်တော်တို့ဘလို့မအားတဲ့ကြားနေဒီပွဲလေးကျွန်တော်ကြည့်ပြအောင်ကြည့်ပြတယ်ရှုံးကတော့စိတ်ထဲမှာမျိုးလို့ဖြစ်တော့ဗျာဘာဖြစ်ဖြစ်မြန်မာမြန်မာဘောလုံးအသင်းနေနဲ့ final ရမှာရှုံးသွားလို့ဒုတိယဆုံးချိန်နဲ့ခြေခဲ့ရတဲ့အစအုပ်စုမှာထွက်သွားတဲ့ဒီနေ့မျိုးတော့ပဲလူကြီးမှလည်းဒါပေမဲ့မခန့်ကျင်ဖြစ်ခဲ့ရတာပေါ့ဗျာဒါပေမဲ့အားမလို့အားမရနဲ့ဘောလုံးပွဲကိုအဆုံးသတ်ရတာပေါ့ဗျာဒီပွဲအင်ဒိုနီးရှားပွဲကျွန်တော်ကြည့်လိုက်တဲ့အချိန်မှာမထင်မှတ်ဘဲနဲ့ရှုံးသွားတယ်ဒါပေမဲ့အာဂလန်သမားတွေရဲ့ဒီနေ့ကျွန်တော်လည်းဘောလုံးကစားလာတဲ့လောကဖြစ်လာတဲ့လူဆိုတော့အဲ့ဒီခါကြီးရင်မထင်မနဲ့ဟောတော့တေးတော့ကစားရင်နိုင်နိုင်တယ်ဆိုတဲ့စိတ်ဓာတ်မျိုးလေးတွက်ထားလိုက်ရင်စိတ်ထဲမှာတွက်ထားလိုက်တော့အာဂျူမန်တက်တယ်မရှိပါဘူးဒီနေ့ဘလို့ပဲကစားစားမင်းကိုယ်စားကစားရင်နိုင်ပါတယ်ပွက်နေပါခေါဖြစ်လာတော့အဲ့ဘာလဲရှုံးနေရှုံးလာတော့ဘာညာဖြစ်ကြတယ်ခင်ဗျအနည်းငယ်နဲ့ပြီးခံလာရှိတယ်။ဟုတ်ကဲ့ဟိုကျွန်တော်ရေဦးတာအပြင်ကနေပြီးတော့ဟိုဟာလေးနဲ့ပေါက်ဒီဟာလေးနဲ့ပေါက်လာတယ်မြန်မာတွေရဲ့စိတ်ဓာတ်တွေလည်းဖြစ်လာတယ်အဲ့ဒါကြောင့်မကောင်းဘူးပေါ့ဗျာကျွန်တော်စိတ်ထဲမှာ
အမေရိကန်ပြည်ထောင်စုမှာခြေချနေထိုင်နေတဲ့တချိန်ကမြန်မာလက်ရွေးစင်ဘောလုံးသမားကိုရင်ထွေးနဲ့ဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်ရှင်။စီကင်းအမျိုးသားဘောလုံးပွဲစဉ် semi final မှာအုတ်စုပြီးရဲ့ဘူထိုင်းအသင်းကအုတ်စု A ရဲ့ဘူစင်ကာပူနဲ့ကန်ရမှာဖြစ်ပြီးတော့အင်ဒိုနီးရှားအသင်းကတော့အုတ်စု A ကဒီကနေ့ကန်မဲ့မလေးရှားနဲ့ဗီယက်နမ်ပွဲမှာအနိုင်ရမဲ့အသင်းနဲ့ရှင်ပြန်ရမှာဖြစ်ပါတယ်။မြန်မာမျိုးသမီးဘောလုံးအသင်းအခြေအနေကတော့ပြီးခဲ့တဲ့အပတ်ကဖိလစ်ပိုင်အသင်းကို2ဂိုးဂိုးမရှိနဲ့အနိုင်ရပြီးမဲ့ဗီယက်နမ်အသင်းကို2ဂိုးဂိုးမရှိနဲ့တနင်္ဂနွေနေ့ပွဲမှာရှုံးခဲ့ပါတယ်။ဒါပေမဲ့မြန်မာအသင်းဟာ semi final တက်ခွင့်ရပြီးတော့အုတ်စုဘီမှာ Laos အသင်းကို5ဂိုးဂိုးမရှိနဲ့အနိုင်ရခဲ့တဲ့ထိုင်းအသင်းနဲ့ semi final ပွဲကိုလာမယ့်ဗုဒ္ဓဟူးနေ့မှာဒီမြန်မာအမျိုးသမီးဘောလုံးအသင်းကကန်ရမှာဖြစ်ပါတယ်ရှင်